ရှေ့အာရှနဲ့ပစ္စိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရီဘရင်နဲ့အာရှတိုက်ဆိုင်ရာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဆန်ဝီဒင်တို့မြို့တော်ဝါရှင်တန်ဒီစီမှာစက်တွင်ဘလ28ရက်နေ့ကတွေ့ဆုံခဲ့ပြီးမှမြန်မာမြောက်ကိုရီးယားနဲ့ပင်လယ်ပြင်ဆိုင်ရာအာရှဒေသတွင်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အခုလိုတွေ့ဆုံဆွေးနွေးတာဟာအမေရိကန်နဲ့တရုတ်အကြားပြိုင်ဆိုင်မှုတွေတင်းမာမှုရှိနေပေမဲ့လည်းဆက်သွယ်ရေးလမ်းကြောင်းဆက်လက်ဖွင့်ထားရေးဘူဝါဒအရနှစ်နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဒီလိုတွေ့ဆုံရမှာအမေရိကန်ပြည်ထောင်စုရဲ့ Indo-Pacific ဒေသဆိုင်ရာမဟာဗျူဟာနဲ့ Indo-Pacific ဒေသတွင်းနိုင်ငံတကာစည်းမျဉ်းတွေကိုလေးစားလိုက်တာပြီးလွတ်လပ်လုံခြုံမှုရှိဖို့ကိစ္စကိုအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကဆွေးနွေးခဲ့ပါတယ်။အခုလိုဆွေးနွေးရမှာမြန်မာနိုင်ငံပြဿနာဖြေရှင်းနိုင်ရေးမြောက်ကိုရီးယားနဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးထိုင်ဝမ်ရေလက်ကြားတည်ငြိမ်အေဂျင့်ကိစ္စတွေလည်းထပ်သွင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲဟာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ဒုတိယသမ္မတနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့နယူးယောက်မှာတွေ့ဆုံခဲ့ပြီးနောက်ဆက်တွဲတွေ့ဆုံမှုတစ်ခုလည်းဖြစ်ပါတယ်။